ဝါရီလ6ရက်တနင်္ဂနွေနေ့မှာလိလသွားမဲ့ဥပုသ္စာဖြစ်တင်ငန်းဆိုင်ခေါင်းစဉ်ကတော့ပတ်မှုကျွန်းပေါ်၌ဖြစ်ပါတယ်ဗတိကျန်ခန်းကြီးတင့်ငယ်9ကိုဖတ်ရှုပါရှင်ယောဟန်ဟာမိမိမြင်ခဲ့ရတဲ့ယူပါယုံရဲ့အခြေအနေကိုဘယ်လိုမျိုးဖော်ပြခဲ့လဲဆိုတာကိုကြည့်ကြပါစို့ယေရှုခရစ်၏ဆင်းရဲခြင်းဒုက္ခမှဆာ၍နိုင်ငံတော်ကို၎င်းတိခဲ့တော်မူခြင်းကို၎င်းတင်တို့နှင့်အတူဆက်ဆံသောအဖို့အဖက်တင်တို့အကိုငါယောဟန်သည်ဖျားသခင်နှုတ်ကပတ်နှင့်ယေရှုခရစ်တသက်ခံတော်မူချက်ကြောင့်ပတ်မှုကျွန်းမှာနေရစဉ်တွင်ဆိုပြီးဖော်ပြထားပါတယ်ပတ်မှုကျွန်းဟာအေဂျင်ပင်လယ်ကျွန်းကလေးတစ်ကျွန်းဖြစ်ပြီးတော့ကြောက်ခဲအလွန်ထူထပ်ပြီးတော့ခြောက်ကက်နေတဲ့ကျွန်းတစ်ကျွန်းဖြစ်ပါတယ်အလျား10မိုင်အနံ6မိုင်ကျယ်ဝန်းပါတယ်ယောမအာနာပိုင်တွေကအဲ့ဒီကျွန်းနဲ့အခြားနီးစပ်ရာပတ်ဝန်းကျင်ကျွန်းကလေးတွေကိုအသုံးပြုထားပါတယ်အထူးသဖြင့်နိုင်ငံတော်စန့်ကျင်လှုပ်ဆော်သူတွေကိုတသက်တစ်ကျွန်းပို့ထားတဲ့နေရာကျွန်းအဖြစ်အသုံးပြုပါတယ်ရှင်ဥခရိယံစာပေရေးသားတဲ့သူတွေဟာဗျာဒိတ်ကျမ်းကိုရေးသားတဲ့အချိန်နဲ့အလွန်ပဲနီးစပ်ဆက်နွယ်နေထိုင်မှုပြုခဲ့ကြပါတယ်ယောမအာနာပိုင်တွေဟာလည်းပဲရှင်ယောဟန်ကိုပတ်မှုကျွန်းကိုတသက်တစ်ကျွန်းပို့လိုက်ရခြင်းဟာလည်းပဲရှင်ယောဟန်အနေနဲ့ဧဝံဂေလိသတင်းစကားကိုတစ္ဆာရှိစွာဟောပြောတဲ့အတွက်ကြောင့်ဖြစ်ပါတယ်။တက်ကြားရွယ်အိုဖြစ်နေတဲ့တမန်တော်ကြီးဟာပတ်မှုကျွန်းပေါ်မှာအချင်းချခံထားရခြင်းကတော့အလွန်ခက်ခဲကြမ်းတမ်းတဲ့ဘဝကိုယဉ်စည်းခံရုန်းကန်ခဲ့ရပါတယ်။သူ့ကိုယာဆုအသားလိုမျိုးဆက်ဆံပြုမှုကြဟန်ရှိပါတယ်။တန်ကြိုးကြီးတွေနဲ့ချီနှောင်ထားပါတယ်။မလောက်မငှမလုံမလောက်တဲ့အစားအစာကိုသာပေးထားပါတယ်။ယောမအဆောင်တသားတွေရဲ့အကျဉ်းနာမဲ့တဲ့ကြာပေါ်အောက်မှာအာရမခိုင်းစေတဲ့အလုပ်ကျန်းတွေကိုလုပ်စေခဲ့ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Ezekiel The Acts of the Apostles စာမျက်နှာ980နဲ့981မှာဆိုလို့ရှိရင်၆ကပ်ပြီးတော့ကြောက်ခဲထူထပ်တဲ့ပတ်မှုကျွန်းဟာအေဂျင်ပင်လယ်တွင်းမှာရှိတဲ့ကျွန်းကလေးတစ်ကျွန်းဖြစ်ပါတယ်။ယဇဝုအကျဉ်းသားတွေကိုတကျွန်းပုတ်ပစ်ဖို့ယောမအာနာဘယ်တွေကအထူးရွေးချယ်တတ်မှတ်ထားတဲ့ကျွန်းကလေးဖြစ်ပါတယ်။သို့တော့ထာဝရဘုရားရှင်ရဲ့အစီအကံကျွန်းတူအနေနဲ့အဲ့ဒီကျွန်းကလေးဟာမိမိအတွက်ကောင်းကင်နိုင်ငံတော်ကိုဝင်ရောက်ဖို့အပေါက်ဖြစ်လာခဲ့ပါတယ်။အဲ့ဒီနေရာမှာပဲဘဝအတ္တတာရဲ့ပင်မခြင်းအလုံးကိုမိလျော့ပြီးတော့ပင်မအကြီးစွာနှစ်ကာလအတိုင်းတာနဲ့အလုတ်ကျန်လုခဲ့ရတော်လဲပဲထထဖျားရှင်နဲ့ရောခရစ်တော်ရှင်ယေရှုနဲ့ရောကောင်းကင်တမန်တွေနဲ့ရောအဖို့ပြုခဲ့ရပါတယ်သူတို့စီကနေအသင်းတော်86ရောက်မဲ့ခရီးကိုအကြံပြုတွင်တင်ပေးနိုင်ခဲ့ပါတယ်ဆိုပြီးဝိညာဉ်တော်စာပေကဖော်ပြလို့ထားပါတယ်ဒန်ယေလအနခရစ်ကျမ်းခန်းကြီး3ငွေ16ကနေ23တမန်တော်ဝတ္ထုခန်းကြီး9ငွေ54ကနေ60ကိုဖတ်ရှုပါတမန်ကျင်းဆိုင်မှာပါရှိတဲ့ပုံကိုယ်တွေဟာဘယ်လိုမျိုးသောခက်ခဲကြမ်းတမ်းမှုတွေကိုခါစီရင်ဆိုင်ခဲ့ကြရလဲဆိုတာကိုကြည့်ကြပါစို့ရှာဒရက်မေရှက်အဘေဒနီဂိုတို့ကလည်းအရှင်မင်းကြီးနေဘုကနေစာအကျွန်ုပ်တို့သည်ဤအမှု၌ပြန်လျှောက်ရမည်အကြောင်းမရှိပါအကျွန်ုပ်တို့ကိုးကွယ်သောဖျားသခင်သည်မိလောင်လျက်ရှိသောမိဖို့ထဲကအကျွန်ုပ်တို့ကိုကယ်လွတ်နိုင်တော်မူ၏ကိုတော်၏လက်မှလည်းကယ်လွတ်တော်မူလိမ့်မည်ထို့သောကယ်လွတ်တော်မမူသောလည်းအရှင်မင်းကြီးကိုယ်တော်ဤဖျားတို့ကိုအကျွန်ုပ်တို့သည်ဝတ်မပြုပါတည်ထားတော်မူသောရွှေရုပ်ထုကိုလည်းမကိုးကွယ်ပါဟုပြန်လျှောက်ကြ၏ထိုအခါနေဘုကနေဇာမင်းကြီးသည်ပြင်းစွာအမျက်ထွက်သဖြင့်ရှာဒရက်မေရှက်အဘေဒနီဂိုတို့ကိုကြိရှု၍မျက်နာတော်ပြက်လျက်မိဘကိုအရင်ထက်ခုနှစ်ဆတိုး၍ပူဇော်ခြင်းငါ၎င်းခွန်အားကြီးသောစစ်သူရဲတို့သည်ရှာဒရက်မေရှက်အဘေဒနီဂိုတို့ကိုတုံ့နှောင်၍မိလောင်လျက်ရှိသောမိဖို့ထဲသို့ချပစ်စေခြင်းက၎င်းအမိန်တော်ရှိသည့်အတိုင်းထိုသူသုံးယောက်တို့ကိုပေါင်းပြီးအင်းကြီးဝတ်လုံအစားရှိသည့်တို့နှင့်တကွတုံ့နှောင်၍မိလောင်လျက်ရှိသောမိဖို့ထဲသို့ချပစ်ကြသောအခါရှင်ပြန်၏အမိန်တော်ကြက်တဲ၍မိဖို့သည်အလွန်ပူသောကြောင့်ရှာဒရက်မေရှက်ဘေဒနီဂိုတို့ကိုဆွဲချသောသူတို့သည်မိလျံအရှိန်ကြောင့်တေကြ၏ထိုသူသုံးယောက်တို့မူကားတုံ့နှောင်လျက်ပြင်းစွာလောင်သောမိဖို့ထဲသို့ကျရောက်လေ၏သူစကားကိုကြားလင်နှလုံးကွဲပြတ်မတက်ဖြစ်၍တထေပံ၌အံသွားခဲကြိတ်ခြင်းကိုပြုကြလေ၏သူသည်လည်းတန်ရှင်းသောဝိညာဉ်တော်နှင့်ပြည့်သည့်ဖြင့်ကောင်းကင်သို့ဆစ်ဆစ်ကြည့်မြော်၍ဖျားသခင်ဘုန်းတော်ကို၎င်းဖျားသခင်လက်ရတော်ဘက်၌ယေရှုရဲ့နေသည်ကို၎င်းမြင်လေကြည်ပါကောင်းကင်ဖွင့်လင့်သည်ကို၎င်းလူသားသည်ဖျားသခင်၏လက်ရတော်ဘက်၌ရဲ့နေသည်ကို၎င်းငါမြင်၏ဟုဆို၏သူတို့သည်ပြင်းစွာသောအတန်နှင့်ဟစ်ကြော်၍နားကိုပိတ်ဆို့လျက်သူစီတို့ညညွတ်စွာတဟုန်နှဲပြေး၍မြို့ပြင်သို့နှင်ထုတ်ပြီးမှကြောက်ခဲနှင့်ပြစ်ကြ၏တသက်ခံတို့သည်လည်းမိမိတို့အဝတ်ကိုရှော့လူအမိရှိသောလူလင်ဤခြေရင်း၌ထားကြ၏ကြောက်ခဲနှင့်ပြစ်ကြစဉ်တထေပံသည်ပထနာပြုလျက်သခင်ယေရှုအကျွန်ုပ်၏ဝိညာဉ်ကိုတည်ယူတော်မူပါဟုလျှောက်ဆို၏ဒူးထောက်လျက်သခင်ဤသူတို့ပြုသောဒူးစရိုက်အပြစ်ကိုမှတ်တော်မမူပါနှင့်ဟုကြည်သောအတန်နှင့်ကြွေးကြော်ပြီးမှကျိန်းဆက်လေ၏သူကိုကွံ့မြတ်သောအမှုကိုရှော့လူသည်လည်း ဝန်ခံလျက်ရှိဤဆိုပြီးတော့ဖော်ပြထားပါတယ်။ခရစ်တော်နားလည်တဲ့သူတွေဟာရှင်ယောဟန်လိုအခြေအနေမျိုးခက်ခဲကြမ်းတမ်းမှုတွေကိုရင်ဆိုင်ရမယ်ဆိုရင်တဦးတည်းပြစ်ထားခံရတယ်လို့ဘယ်တော့ခါမှမထင်သင့်ပါဘူး။ရှင်ယောဟန်စီကိုရောက်လာခဲ့တဲ့အဲ့ဒီယေရှုကိုယ်တော်တိုင်ပဲခက်ခဲဆွေးရုပ်တဲ့အချိန်တွေမှာရောက်ရှိလာပြီးတော့အားပေးကူညီပေးပါလိမ့်မယ်။ပတ်မှုကျွန်းပေါ်မှာနှစ်သိမ့်အားပေးတဲ့အဲ့ဒီယေရှုရှင်ကိုယ်တော်တိုင်ဟာအခက်အခဲရင်ဆိုင်နေရတဲ့သူတွေကိုဖိမကူညီလိမ့်မှာဖြစ်ပါတယ်။ခရစ်တော်ကြောင့်နှိပ်စက်ညင်မှန်းခံရတဲ့အကြောင်းနဲ့အခြားကိစ္စကြောင့်နှိပ်စက်ခံရခြင်းအကြောင်းဟာဘယ်လိုမျိုးကွာခြားသလဲ။ကျွန်တော်တို့မှားယွင်းစွာရွေးချယ်မှုကြောင့်နှိပ်စက်ညင်မှန်းခံရခြင်းဟာခရစ်တော်ကိုလက်ခံယုံကြည်ခြင်းကြောင့်ခံရတဲ့နှိပ်စက်ခြင်းနဲ့ဘယ်လိုမျိုးကွာခြားသလဲ။ကျွန်တော်တို့နားမလည်နိုင်တဲ့ကိစ္စကြောင့်နှိပ်စက်ညင်မှန်းခြင်းခံရမယ်ဆိုရင်ဘယ်လိုမျိုးသဘောရှိမှာလဲ။အချိန်နေတိုင်းအခါတိုင်းမှာဖျားရှင်ကိုကိုးစားယုံကြည်နိုင်ဖို့ကျွန်တော်တို့အနေနဲ့ဘယ်လိုမျိုးသင်ယူကြမလဲကျွန်တော်တို့ယုံကြည်သူများအနေနဲ့ယေရှုရှင်ဟာကျွန်တော်တို့နဲ့အတူအမြဲတမ်းရှိပြီးတော့အားပေးနေတယ်ဆိုတာကိုသိရှိပြီးအခက်ခဲတွေကိုကျော်လွှားအောင်မြင်တဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်တနင်္ဂနွေနေ့ဥပုသ်စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်